ကလေးမျိုးမှာတော့ဆရာနာသိမ့်မှုဆန့်ကျင်တဲ့ဒီကနေ့ဆန္ဒပြစစ်ကြောင်းကိုအရက်ဝတ်တွေနဲ့ဖြိုခွဲခဲ့ပါတယ်ဒီဖြိုခွဲမှုအတွင်မှာတော့မိန်းကလေး၁၀ယောက်အပါအဝင်အနည်းဆုံး၁၂ယောက်ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်မြင်းကြံမျိုးမှာလည်းနိုင်ငံရေးအကျဉ်းသားဟောင်းတန်ဃာတော်တပါဖမ်းဆီးခံရပါတယ်ဒီလိုမျိုးအဖမ်းဆီးအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းအလိမ်မာပြောပြပေးပါရှင
်ဆရာနာသိမ့်မှုဆန့်ကျင်ပြီးနေ့စဉ်လမ်းပေါ်တွင်ဆန္ဒပြနေကြတဲ့သခိုင်းနိုင်ကလေးမျိုးကဆန္ဒပြစစ်ကြောင်းတစ်ခုဒီနေ့မနက်ကဖြိုခွဲခံရပြီး၁၂ယောက်ထက်မနည်းဖမ်းဆီးခံခဲ့ရတာပါဆန္ဒပြသူတွေကိုအယက်ဝင်နဲ့ဝင်ရောက်ဖမ်းဆီးခဲ့တဲ့အကြောင်းဆန္ဒပြစစ်ကြောင်းမှာပါဝင်သူတို့က VOA ကိုပြောပါတယ်
။ဒီဆန္ဒပြစစ်ကြောင်းလည်းလှည့်ပြီးတော့စီးရက်ကိုပြန်ပြီးတော့လူလူခွဲနေတဲ့ချိန်မှာသူတို့ကအယက်ဝတ်တွေနဲ့ကားလေးစီးလောက်ရှိမှာနော်။တနေရာတွေကဘုံနဲ့စစ်သားလမ်းတွေပတ်ညှက်ပိတ်ပြီးတော့ဖမ်းတာအဲ့မှာနောက်ပိုင်းစုံစမ်းတလောက်ကတော့ဘယ်လိုများလဲဟိုကြီးကြလွှဲကြဆိုတော့လေစုံစမ်းတလောက်ကတော့ကြားလေး၄ယောက်မျိုးလေး၈ယောက်၁၂ယောက်လောက်ပါသွားနေတယ်ရှိတယ်အဲဒီတော့သူကအဲပတ်ဝန်းကျင်မှာရှိတဲ့ရက်ကွက်တွေကမှဆန္ဒပြရတာနဲ့မဆိုင်ရင်လည်းသွားလာနေတဲ့လူတွေကဖမ်းသွားတယ်အဲအဲလူတွေကမဆိုင်ဘူးဆိုတော့တလိုင်းလောက်ကြာတော့ပြန်တော့လွတ်လိုက်တယ်အဲလူစီတွေတော့ရှိတယ်ဟိုရိုက်နှက်တာတော့မရှိဘူးချစ်ခတ်တာတော့မရှိတော့မဲ့အိမ်ငယ်ကြီးကဖမ်းတာပေါ့နော်ဒီလိုလည်းအင်းနာပတ်ဝန်းကျင်မှာပုံများတော့အိမ်ငယ်ကြီးရက်ဝတ်တွေပါတယ်ဟိုဆေးဝတ်စုံနေတယ်ပေါ့နော်အရေးဝတ်စုံနေတော့အင်းအားတော့များမှာဘာလဲဆိုတော့အဲ့လိုတော့ပြောလဲဆိုတော့ပေါ်နေတော့လေဒီကမမြင်ရတော့ဘူးအတန်ကြီးရတော့ကြားနေ
ဖမ်းသွားသူတွေကိုကလေးမျိုးနဲ့ရဲစခန်းမှာချုပ်နှောင်ထားတယ်လို့သိရပါတယ်။အောင်တစ္ဆာရောက်ကမှနေထိုင်တဲ့လူငယ်တချို့ကိုလည်းမနေ့တုန်းကစစ်တပ်ကဝင်ရောက်ဖမ်းဆီးခဲ့ပါတ
ယ်။ဒီရဆိုရင်ဒီအောင်တစ္ဆာရဲ့ကိုယ်စီကြောင်းတော်ဘက်မှာလူငယ်၁၀ယောက်ကျော်နဲ့ဒီကဝိုင်းခွဲထားတဲ့လူငယ်အနာပတ်ဝန်းကျင်ကဂျင်းငယ်၂ယောက်ရဲ့သူဖမ်းခေါ်တော့အတိအပြန်လို့ဒီတော်တော်များတော့ဟိုသူချမ်းမြေလုပ်တဲ့လူဟိုပြတာမှန်အရသားတွေအဲ့ဒါတွေကိုတန်းကုန်သွားပြီးပြီးပြန်မလုပ်သေးဘူးပေါ့အဲ့ဒါလည်းအင်းနဲ့ရဲစမ်းပါပဲ
စစ်တပ်အာဏာသိမ်းပြီးကြကကလေးဆန္ဒပြစစ်ကြောင်းဟာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေလုပ်တာဒီနေ့ရက်ပေါင်း200ပြည့်တဲ့နေ့ဖြစ်ပါတယ်အခုလိုအဖမ်းဆီးများလာတဲ့အတွက်လုံခြုံရေးအထူးတတိထားလှုပ်ရှားနေရတယ်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းဝင်လည်းဖြစ်မုံရွာတပိတ်ဦးဆောင်သူတို့လည်းဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ်
အဓိကတော့ဒီဆန္ဒဒီလမ်းမတော်တိုက်ပွဲတွေကလည်းဒါကျွန်တော်အရှိမဖြစ်ပေါ်ဆောင်ရမယ်။ဒါတိုက်ပွဲတွေဖြစ်တယ်။ကျွန်တော်ဒီတော့ဖတ်တဲ့ခါမှာခုနောက်ပိုင်းဆိုရင်ဒီလိုရဲ့စီပေါ့နော်။ဟောတော့လာရစကံပတ်တာရှိရယ်။ဆူဆောင်းမှုတိုင်းတိုင်းပေါ့နော်။ဒါတူတူတိတ်နေတဲ့ကိုယ်လိုချင်တဲ့ပန်းတိုင်းမျိုးရအောင်လို့ဟောလုံဆောင်တာပေါ့။ဒီကိုလုံးတစ်ခါမှာကျွန်တော်ကအကြုံရည်တစ်ချီလုံဆောင်တတ်ချမှုလို့
မန္တလေးတိုင်းဒေသကြီးမြင်းဆန်မြို့နယ်ရှားတော်ကြောင်ကဆရာတော်ဦးဥတ္တမကိုလည်းဒီကနေ့မနက်9နာရီလောက်ကစစ်ကား5စီးအင်အား40လောက်နဲ့လာရောက်ဖမ်းဆီးသွားတယ်လို့မြင်းဆန်မြို့ဒေသခံတွေကပြောပါရယ်ဆရာတော်ဦးဥတ္တမဟာနိုင်ငံရေးအကျဉ်းသားဟောင်းတူဖြစ်ပါရယ်မကွေတိုင်းတောင်တွင်းကြီးမြို့မှာလည်းဩဂတ်လ25ရက်မနေ့ည17နာရီဝန်းကျင်လောက်ကစစ်သားတွေနေအိမ်တွေကိုဝေစာပြီးဖမ်းဆီးမှုတွေရှိတယ်လို့မြို့ခံတွေကပြောပါရယ်ဘယ်နှစ်ယောက်အတိအကျဆိုတာတော့အတိအကျမသိရသေးပါဘူးဒီကနေ့မနက်ပိုင်းမှာလဲတောင်တွင်းကြီးမြို့ကစစ်တပ်အရာရှိမိသားစုပိုင်းစတိုးဆိုင်မှာဘုံနှလုံးဇက်တိုက်ပောက်ကွဲခဲ့တယ်ဆိုတဲ့သတင်းတွေပြည်တွင်းမီဒီယာတွေမှာဖော်ပြနေပေမဲ့ VOA အနေနဲ့သီးခြားအတိမပြုနိုင်သေးပါဘူးဆရာနာသိမ့်မှုစန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ဒီကနေ့မှလဲမန္တလေးမုံရွာရွှေဘိုနှမောက်စရဲမြို့တွေမှာရှိခဲ့တဲ့အပြင်စလင်းကြီးမြို့နယ်နဲ့ရင်းမာပင်မြို့နယ်တို့ပူးပေါင်းတဲ့ရွာပေါင်းစုတပိတ်တွေပြုလုပ်ခဲ့ကြပါတယ်ရှင်